ပြည်တော်စုငြိမ်းချမ်းရေးမူလကံ22ရာစုပင်လုံဒုတိယအကြိမ်စီဝေးပြီးလို့ဒီတပတ်ကျော်အကြာကချင်ပြည်နယ်တနိုင်းတပ်မှတိုက်ပွဲတွေပြန်လည်ဖြစ်ပွားလာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ခိုက်ကြတွေပြန်ပြီးတော့ဖြစ်နေပါတယ်။ဒီရက်ပိုင်းကျူးကုန်းမြို့အနီးမှာလက်ပြကုန်းနဲ့မိုင်းတွေတည်ဆောက်လာသူကိုဖမ်းဆီးရမိတဲ့အကြောင်းနဲ့တပ်မတော်ရင်နှန်းကိုမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ထားသလိုတောင်ပလောက်တပ်ဖွဲ့ကလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ဆိုရကိုသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းဘက်ကအခြေအနေတွေကိုတော့ VOA မြန်မာပိုင်းတင်ဆက်ကုမိုးစောကစုံစမ်းလေးများတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ဒီအပိုင်းတွေအတွင်းမှာအပြည့်အစားချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့ TIA ကချင်နဲ့ TNL တအံပလောင်တပ်ဖွဲ့တွေကလာရှိုးနဲ့မူဆယ်မြို့ပေါ်တွေမှာအခွန်ကောက်ဖို့စာပေးပို့တဲ့တရင်တွေထွက်ပေါ်လာခဲ့တဲ့နောက်အင်ကာနေညာပိုင်းမှာကျူကုတ်ပန်ဆိုင်အနီးမှာလက်နက်ဖမ်းဆီးတဲ့တရင်နဲ့ရင်တန်းတိုက်ခိုက်တဲ့တရင်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့တရင်ထုတ်ပြန်ချက်မှာဒီလ5ရက်နေ့ည10နာရီကကျူကုန်းမြို့အနီးမှာတမတော်ပြည်သူ့စစ်နဲ့ဌာနဆိုင်ရာလူ junit ရေးပူးပေါင်းအဖွဲ့တွေကစစ်ဆေးစင်မှာနန်းတောင်ဘက်ကနေလာတဲ့အမျိုးသားနှစ်ယောက်စီးနင်းလိုက်ပါလာတဲ့စိုက်ကဲတစ်စီးဟာတားဆီးတာကိုမရဖက်အပြင်းပေါင်းနဲ့သွားခဲ့ကြောင်းဒါကို6လက်ပြစ်ခတ်ရာမှာတဦးအသေးရမိပြီးတဦးထွက်ပြေးသွားကြောင်းနဲ့ဖမ်းဆီးရမိတဲ့စိုက်ကဲမှာလက်ပြဘုံ3လုံးနဲ့နင်းပိုင်းအသေး3လုံးဖမ်းဆီးရမိကြောင်းသတင်းထုတ်ပြန်ပါတယ်။အဲ့ဒီည12နာရီမှာတော့ကျူကုန်းမြို့အရှိတ်နန်းဟူးရွာအနီးမှာတမ်းတော်ရင်တန်းကိုအဝေးဒိမ်းမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်တာကြောင့်တမ်းတော်ရင်လေကာမှထိခိုက်ခဲ့ကြောင်းနဲ့လူအထိခိုက်မရှိကြောင်းတမ်းတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဘယ်အဖွဲ့စီးရဲ့လက်ချက်ဖြစ်ကြောင်းတော့ဖော်ပြမထားပါဘူး။ကျူကုန်းဒေသခံတွေကိုဆက်သွယ်မေးမြန်းရမှာစိုက်ကဲဖမ်းဆီးတဲ့တရင်ကိုမကြားသိရကြောင်းနဲ့ရင်တန်းတိုက်ခိုက်ခံရတာဟုတ်မှန်ကြောင်းဒေသခံတဦးကပြောပါတယ်
။ဟုတ်ကဲ့အဲ့ဒါလည်းကြားလိုက်တယ်ခင်ဗျ။အထူးခိုက်ပါရတော့မကြားဘူး။ဘုန်းဆိုင်ရလို့ကြားနေပြီ
။ကျူကုတ်ဒေသနဲ့အဆက်အသွယ်ရှိသူဘာသာရေးကောင်းဆောင်တဦးကလည်းစိုက်ကဲဖမ်းဆီးတဲ့တရင်ကိုမင်းမြန်းစုံစမ်းလို့မရကြောင်းနဲ့တခြားသိရှိရတဲ့အချက်တွေကိုအခုလိုပြောပါတယ်။
မင်းညနေတနားရီလောက်ကတော့ဟိုတရုတ်အဖိုးကြီးတယောက်ကနွားသွားရှာတာမိုင်းပြီးတော့ခြေတစ်သက်ပြတ်တယ်။အဲတော့အဆိုင်ပါလေ။အော်ညစကောင်တော့မှလည်းဟိုတသက်တန်နေနေတယ်။အဲ့ဒါဘာမှမသိဘူးသူတို့
။ကျူကုန်းမျိုးကလုံဆုံရေးဆိုင်ရာဝန်ထမ်းတဦးကိုဆက်တွေ့မင်းမြန်းရာမှာတော့တံတော်ရင်တန်းတိုက်ခိုက်ခံရတာကြောင့်အရသားတဦးထိခိုက်ကြောင်းပြောဆိုပေမဲ့စိုက်ကဲနဲ့ဘုံတွေဖမ်းဆီးရမိတာကိုမသိရကြောင်းပြောပါတယ်။အင်္ဂါနေ့မှာပဲပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်တုံမြို့နယ်အတွင်းမှာအစိုးရတပ်ကောင်နဲ့တအန်းပလောင်လက်နက်ကိုင်တပ်ဖွဲ့အကြားတနာယီနီပါတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNL တအန်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ
်။မင်းကတော့ရှိတယ်မင်းကတော့ဒီမန်တုံမြို့နယ်တောင်ဝါရွာနဲ့မန်ဆက်ရွာကမှာဖြစ်တယ်။တနာယီနီပါမင်း90လောက်ဖြစ်တယ်။အထက်ကတော့ဒီလိုကတော့မရှိဘူးဒီမှာတံတော်လည်းတော့ကျွန်တော်လည်းမသိဘူး။
ဒီပိုင်းတွေအတွင်းမှာရှက်ပြည်နယ်မြောက်ပိုင်းဘက်ကိုအစိုးရတပ်တော်ဘက်ကအင်အားဖြည့်တင်းလာပြီးကြောင်းနောက်ပိုင်းမှာတိုက်ပွဲတွေပုံမူပြင်းထန်လာနိုင်ကြောင်းလည်းသုံးသပ်ပါတယ
်။ဒီဒီကလေးဒီလက်ရှိတဲ့နယ်မြေတွေမှာဒီကလေးများတို့ကတော်တွင်တော့ဒီကြီးရော်ရအနှံ့တွေဒီမှာတမလို့ဒီရရှိလာတယ်။ဒီကလေးရှိတဲ့နေရာနဲ့ပြောမစင်တော့မယ်ဆိုရင်ဒီနယ်အနယ်ပိုင်းတွေမှာတော့ရောက်နေတဲ့နေရာတွေရှိတယ်။ဒီနေ့လေချာမှုကြီးလိုက်လို့ရှိနေတဲ့ဘယ်ဒီကိနာမနဲ့နေထားတဲ့ရှိ
ဒီလာဇမ်းပိုင်းကလည်းကိုခိုင်မျိုးနယ်အတွင်းမှာအနည်းဆုံးတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းတအန်းပလောင်တပ်ဖွဲ့ကတရင်ထုတ်ပြန်ထားပါတယ် TNL တအန်းပလောင်တပ်ဖွဲ့နဲ့ KIA ကချင်တပ်ဖွဲ့အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာဒီအစိုးရရဲ့တိုက်တွန်းချက်အရပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပါတယ်ဒီပွဲတွေဟာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြင်ပကနေငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တင်ပြခဲ့ကြပေမဲ့ညီလာခံနောက်ပိုင်းမှာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ထပ်မံဆွေးနွေးတာမရှိသေးပါဘူး။